မြန်မာနိုင်ငံရေခိုင်ပြည်နယ်မြောက်ပိုင်းကကျန်းဖက်အခြေအနေကြောင့်ထွက်ပြေးသွားပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေထိုင်နေကြတဲ့မွတ်စလင်တွေကိုရိုဟင်ဂျာလို့ဘင်္ဂလားဒေ့ရှ်အစိုးရကတရားဝင်မခေါ်တယ်လို့ဒုက္ခသည်တွေအဖြစ်လဲမခေါ်ဘူးလို့ဒုက္ခသည်ကြီးကကျွမ်းကျင်သူတူဦးကပြောပါတယ်သူတို့ကိုဘယ်လိုခေါ်မလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လည်းလက်ခံနိုင်မဲ့အသုံးအနှုန်းမျိုးဖြစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစူးစမ်းနေတဲ့ဒီပိုင်းထဲမှာပဲဒါနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ရည်တည်ချက်ကလည်းတိတ်ကိုရှင်းပါတယ်လို့တွင်မှုနဲ့ဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူတူဦးက VOA ကိုပြောပါတယ
် They're calling them displaced forcefully displaced citizens of Myanmar
သူတို့ကိုဥယင်စွန့်ထွက်ပြေးဖို့အတင်းကျပ်ပြုမှုခံရသူမြန်မာနိုင်ငံသားတွေအဖြစ်ဘင်္ဂလားဒေ့ရှ်ကခေါ်ဆိုပါတယ်အဲ့ဒီမှာလည်းမြန်မာနိုင်ငံရဲ့ရည်တည်ချက်နဲ့ဆန့်ကျင်နေပါပြီ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အစိုးရသူတို့ဟာမြန်မာနိုင်ငံသားတွေမဟုတ်ကြပါဘူး။ဒါပေမဲ့အဲ့လိုခေါ်ဝေါ်တာအရာသူတို့ကိုရင်းညာပြီးအဖြစ်ဘင်္ဂလားဒေ့ရှ်ကတရားမဝင်မတုံးတဲ့သဘောပါပဲ။ယူရေဘူးရအဖြစ်တော့အစိုးရတာဝန်ရှိသူတွေကအဲ့လိုတုံးဆွဲခေါ်ဆိုကြပါတယ်။ဒါပေမဲ့လက်ရှိမှာတရားဝင်ခေါ်ဆိုတဲ့အတုံးနှုံးကတော့ဥယျင်စွန့်ထွက်ပြေးလာရသူမြန်မာနိုင်ငံသားတွေဆိုပြီးဖြစ်ပါတယ်။ဆိုပြီးတော့ဒီလူဝင်မှုနဲ့ဒုက္ခသည်ကြီးကဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူဖြစ်တဲ့အာဇစ်မူနီယာက VOA ဘင်္ဂလီဘာသာနဲ့ဆက်သွယ်မိန့်ညွှန်းကမ်းမှာပြောခဲ့ပါလေ။ဒါဟာအတိုင်းအတာတစ်ခုတည်းဘင်္ဂလားဒေ့ရှ်ဘက်ကတန်တမာနီးကျလှုပ်ဆောင်တာဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကိုလုံခွင့်ပြုထားသူတွေကိုအနေအထားတစ်ခုခုပေးထားတယ်လို့ဖြစ်ပေမဲ့သူတို့ဟာမြန်မာနိုင်ငံကဖြစ်တဲ့ဥယျာဉ်စွန့်ထွက်ပြေးဖို့အကြက်တဲပြုမှုခံရသူတွေဖြစ်တယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ကကိုလွန်ကွင်းဒါမှမဟုတ်နေထိုင်ဖို့နေရာတစ်ခုနဲ့အကူအညီတွေပေးထားတာပဲဖြစ်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကရှင်းရှင်းလင်းလင်းလုပ်ထားတာပါဆိုပြီးတော့သူတို့ကိုဒုက္ခသည်တွေအဖြစ်သတ်မှတ်ခေါ်ဆိုတာမျိုးမလုပ်ဘူးလို့အာဆစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာမြန်မာနိုင်ငံနဲ့ထွက်ပြေးသွားသူတွေကိုသူတို့နိုင်ငံထဲမှာလက်ခံထားပြီးမဲ့ဒုက္ခသည်ဆိုင်ရာ1950ခုနှစ်နိုင်ငံတကာသဘောတူစာချုပ်နဲ့69ခုနှစ်ဒီနောက်ဆက်တွဲသဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပါဘူး